မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေနိုင်ငံရေးပြည်လဲတင်းပြည့်ရေးလမ်းရှာဖို့အပါအဝင်တိုင်းပြည်အာဏာကိုပြည်သူတွေစီကိုပြန်ပြီးတော့အနှင်းနိုင်ရေးစရရီနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကအာဆီယံအထူးတန်တမန်ပရက်ဆိုခွန်တို့တွေ့ဆုံခြင်းမှာဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်သံရုံးကဒီနေ့ရယ်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။တရုတ်ထိပ်တန်းတန်တမန်နဲ့ဆွေးနွေးမှုတွေကနေမြန်မာရေးပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးတော့နိုင်ငံရေးအခက်အခဲတွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပွဲသင်းလွှာကိုအမှန်များတစင်အောင်ကပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့အာဆီယံအထူးသံပရက်ဆွန်ကွန်နိုဟာပကံမှာကျင်းပတဲ့မဲခေါင်လန့်ချန်းအစည်းအဝေးတက်ရောက်ခဲ့ပြီးမြမအရေးအချက်၃ချက်ကိုအလေးပေးဆွေးနွေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြမနိုင်ငံဆိုင်ရာတရုတ်သံရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုစစ်ကောင်စီသဘောထားကိုမေးဖို့ကြိုးစားခဲ့ပေမဲ့ပြန်ပြီးဖြေဆိုခဲ့ခြင်းမရှိပါဘူး။တရုတ်ရဲ့ဆွေးနွေးမှုတွေကမြန်မာနိုင်ငံရေးအပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကရှုမြင်ကြပါတယ်။ဒီဆွေးနွေးမှုတွေအပေါ်မြန်မာနိုင်ငံရေးအကဲခတ်ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
။ဘက်ကကရဲ့မူလယူမှန်ချက်ကတော့လာမယ့်အနာဂတ်မှာအထူးသဖြင့်တော့ဒေါန်ဆန်းစုကြည်မြန်မာနိုင်ငံရေးမှာမပါအောင်ဆိုတဲ့နိုင်ငံကိုရှောက်နေတာ။အဲလိုရှောက်နေတဲ့ဥစ္စာဟာမြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးလက်နက်ကိုပြတ်ပြတ်ခတ်ကအဲဒီလိုနိုင်ငံရှောက်လို့ရှိရင်တော့အခြေတို့ဘက်မှာအေတန်ပေါ်မှာမဟုတ်ဘူးဆိုတာကိုသူတို့ကသိလို့ဒီဟာကိုစစ်စစ်နိုင်ပြီးတဲ့အခါကျတိုင်းပြည်ကောင်းကျိုးတိုင်းပြည်ရဲ့နာကိုလည်းကြည့်ပြီးတော့အချော်တင်လို့ကြပါလို့ခိုက်တွန်းတာအဲ့တော့ဘလောက်ဒီတက်ရောက်မလဲဆိုတာကထိမနိုင်သိမရတရားဥပဒေစိုးမိုးရေးမလုံနိုင်တဲ့အခြေအနေအဲ့ဒီမလုံနိုင်တဲ့အခြေအနေကနေပြီးတော့ပို့ပြီးတော့ကိုတက်ကိုအင်အားစုတွေပြိုကွဲသွားနိုင်တဲ့အနေအထားကိုခံစားမိလို့ရှိရင်တော့အဲ့နတ်ဆက်ကအနေနဲ့သူတို့တိုက်တွန်းတဲ့လမ်းကြောင်းကိုရောက်ဖို့အတွက်လောက်ဆောင်လာနိုင်တယ်လို့မြင်တယ်။အဲတို့အဲ့လိုမခံစားရဘူး။ထိနိုင်တယ်လို့မြင်နေတဲ့ရွေးတော့လို့သူတို့လုံနေတာကအောင်မြင်နေတယ်လို့ခံစားနေတဲ့ရွေးကတော့သူတို့အဲ့ဒီလမ်းကြောင်းကိုရှောက်မယ်မဖြစ်ဘူး
။တရုတ်နိုင်ငံသားရေးဝန်ကြီးကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းအရမြန်မာနိုင်ငံရေးပြန်လည်တင့်မြင့်ရေးစင်စက်မပြတ်တွန်းအားပေးဖော်ဆောင်ရေးဒီမိုကရေစီအတွင်ကူပြောင်းရေးလုပ်ငန်းစဉ်ပြန်လည်စတင်ပြီးတိုင်းပြည်အာဏာကိုပြည်သူများထံပြန်လည်အနှင်းရင်းနဲ့အာဆီယံကချမှတ်ထားတဲ့အာဆီယံသဘောတူညီချက်၅ရပ်ကိုအခြေခံပြီးပြည်ရင်းရေးဝင်ရောက်ဆွတ်ဖက်မှုမရှိဘဲစိတ်ရှိလက်ရှိညှိနှိုင်းကြနိုင်ရည်လို့ဖြစ်တယ်လို့တန်ယုံထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီချက်တွေဖြစ်မြောက်ဖို့အတွက်တရုတ်နိုင်ငံဘက်ကနေအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတကာဆက်ဆံရေးလေးလာသုံးသပ်သူဒေါက်တာခင်ဇော်ဝင်းကတရုတ်ရဲ့လုံနီးလုံဟန်ဟာဘလောက်အထိတက်ရောက်နိုင်မလဲဆိုတာစစ်ကောင်စီပေါ်မှာမူတည်တယ်လို့သူအမြင်ကိုအခုလိုပြောပါတယ်
။ဟောဇာအနာရဆိုလို့ရှင်တော့တရုတ်ကတော့မကြော်လွန်နိုင်ပါဘူး။ပြောသွားတာလေကောင်းပါလေ။ရေးချီတာကဒီတရုတ်ကတက်ကြွမှုကိုသက်ကစားလက်ခံဖို့ပဲ။လက်ရှိချင်းတွေမှာကောင်းရေးနဲ့သူပြောကြလို့စဉ်းစားပြီးတော့အားလုံးလည်းပါဝင်နိုင်ဖို့လေ။တော့ပြောမစရာ all inclusive ပေါ့။အာကျွေးနိုင်မယ်ရှင်တော့တခုဖြစ်လာတယ်ပေါ့လေ။တို့တော့လေအရှိအရှိတိုင်းပြောမယ်ဆိုရင်ဟောဗျာအချိန်နေတဲ့ကတော်လည်းကိုလွန်နေပြီဆိုတော့အခုကတည်ကြည်ပြည့်စုံမှုတွေရောနာကျင်မှုတွေရောနော်တော့ဖြည့်စုံမှုတွေရောများလာပြီဒါတွေကိုအဲဒီဝန်ကြီးပြောသွားတဲ့စီမီတို့ ਨੇ ခုစားလို့ရန်နိုင်ပါမလားဆိုတာလည်းကိုစဉ်းစားရမယ်ဒါတွေကအလုပ်ဖြစ်ပါမလားဆိုတာထိပ်ပိုင်းကောင်းဆောင်လျှောက်နေတယ်ဆွေးနွေးလို့ကဘယ်လိုမှမဖြစ်နိုင်ဘူးမြန်မာပြည်ကဒီကောင်လာကျင်းမှာအများကြီးကြော်ဖြတ်ခဲ့ရပြီဒါလေးတော့သိချရမယ်နော
်လက်ရှိဖြစ်ပေါ်နေတဲ့မြမအကျက်တဲဖြေရှင်းတာမှာအတိုက်ခံတွေနဲ့ဆွေးနွေးသင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကမြမနိုင်ငံသားရေးဝန်ကြီးဥဝနမောင်လွင်ကိုဇူလိုင်လ3ရက်နေ့တုန်းကတိုက်တွန်းခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်တရုတ်နဲ့မြမပူရဲဥက္ကဋ္ဌပြုလုပ်တဲ့မဲကောင်လန်ချန်းပူပေါင်းဆောင်ရွက်မှုအစည်းအဝေးကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာပကံမြို့မှာကျင်းပခဲ့ပါတယ်ခွန်ကြေမြောက်ဒီအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးနာမောင်လွင်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးတို့ကဥက္ကဋ္ဌအနေနဲ့ပူးတွဲပြီးတော့ကျင်းပတာဖြစ်ပါတယ်။အဲဒီအစည်းအဝေးကိုတရုတ်နဲ့မြန်မာနိုင်ငံသားရေးဝန်ကြီးတွေအပြင်မဲခေါင်မြဝန်ဒေသနိုင်ငံတွေဖြစ်တဲ့ထိုင်း၊လာအို၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။